ထိုင်းနယ်စပ်တလျှောက်နဲ့ခရိုင်အသီးသီးမှာတရားမဝင်နေထိုင်နေသူတွေရာဇဝတ်မှုကျူးလွန်တဲ့နိုင်ငံခြားသားတွေအွန်လိုင်းငွေလိမ်လုပ်ငန်းတွေနဲ့ပတ်သက်နေသူတွေကိုတပတ်အတွင်းပြင်းပြင်းထန်ထန်ဖမ်းဆီးမှုတွေလှုပ်ဆောင်ခဲ့ရမှာ6ရက်အတွင်းဖမ်းမိတဲ့နိုင်ငံခြားသား 9,500 ကျော်ရှိခဲ့တယ်ဆိုပြီးထိုင်းတော်ဝင်ရဲတပ်ဖွဲ့ကဖေဖော်ဝါရီလ26ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ဖမ်းမိတဲ့တဝက်ကျော်ကမြန်မာနိုင်ငံသားတွေဖြစ်ပြီးလူဦးရေ 4,000 ကျော်ဖမ်းဆီးခံခဲ့ရပါတယ်ဒီအပိုင်းတွင်မြန်မာတွေအစုလိုက်အပြုံလိုက်ဖမ်းဆီးခံနေရသလိုဈေးရောင်းနာတွေနဲ့နိုင်ငံခြားသားတွေလုခွင့်မရှိတဲ့အလုပ်တွေကိုလုပ်ကင်လို့ဆိုပြီးဖမ်းဆီးမှုတွေကလည်းဇက်တိုက်ဖြစ်နေပါတယ်။ထိုင်းနိုင်ငံတဲကိုအလုပ်လုပ်ဖို့လာကြသူတွေကမြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေကြောင့်အတင်းအကျပ်စစ်မှုထမ်းခိုင်းတာကိုတိမ်းရှောင်တဲ့အနေနဲ့ကလာကြသူတွေဟာဒီအပိုင်းတွင်အစုလိုက်အပြုံလိုက်အဖမ်းခံနေရတယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူဦးရဲမင်းကလည်းပြောပါတယ်
။အပိုင်းကခုလူတွေကတောင်းလာနဲ့ထွက်ပြေးလာကြတာဆိုတော့နှိမ့်ချက်ဆုံးသူထိုင်းနိုင်ငံတဲလူတွေကပြေးနေကြတာဆိုတော့ပိုင်းထမ်းမိတာတွေလားထမ်းမိတာတွေကစိတ်လိုက်ကြုံလိုက်နေတဲ့ပုံများလာလို့ရှိတယ်။အခုဒီအပိုင်းမှာရင်ဟိုတစ်ခါတည်းသုံးရက်ကလည်းလူကြီး900ကျော်လောက်ဖမ်းဆီးခံပြီးတယ်ဘာလို့လဲဆိုတော့အကျွန်တော်ကြားပြရတဲ့သတင်းတွေကကျွန်တော်မသိတဲ့သတင်းတွေအများကြီးရှိတယ်။နေ့တင်လို့လို့ဖမ်းဆီးခံပြီးနေတဲ့သဘောပဲဟုတ်ပြီ။
ပြီးခဲ့တဲ့ရက်အနည်းငယ်တုန်းကနိုင်ငံခြားသား၄ဦးဟာစစ်ရုံတစ်ခုမှာအကြမ်းဖက်ကျူးလွန်တဲ့ဖြစ်ရပ်တစ်ခုဖြစ်ပွားခဲ့ပြီးမယောင်ဆောင်ခရိုင်ပိုင်မြို့နယ်အတွင်းနေထိုင်နေတဲ့နိုင်ငံခြားသားတွေကအများပြည်သူပိုင်တဲ့နေရာကိုနေထိုင်လာတယ်ဆိုပြီးထိုင်းရနာပိုင်တွေကိုတိုင်ကြားဝေဖန်ပြောဆိုခံရပြီးတဲ့နောက်ဖေဖော်ဝါရီလ18ရက်နေ့ကနေ24ရက်နေ့အတွင်းထိုင်းတနိုင်ငံလုံးအတိုင်းအတာနဲ့မှုကင်းများပပျောက်ဖို့နဲ့အများပြည်သူအန္တရာယ်ကင်းလုံခြုံစွာနေထိုင်ရေးကောင်းစေနဲ့နိုင်ငံခြားသားများစုပေါင်းနေထိုင်နေတဲ့နေရာတွေကိုဝင်ရောက်စစ်ဆေးဖို့အတွက်ထိုင်းအစိုးရကအရေးပေါ်သတင်းထုတ်ပြန်ခဲ့ပါတယ်ထိုင်းတော်ဝင်ရဲတပ်ဖွဲ့ကနိုင်ငံအတွင်းမှုကင်းများပပျောက်စေရန်အတွက်ရဲနဲ့လဝကအပါဝင်မှုကင်းနိုင်ငံရဲတပ်ဖွဲ့ဝင်တွေကိုပါညွှန်ကြားပြီးဖမ်းဆီးမှုတွေကိုစတင်ခဲ့တာပါရဲတပ်ဖွဲ့ဝင်တွေကသက်ဆိုင်ရာနယ်မြေအတွင်းမှာတရားမဝင်နိုင်ငံခြားသားများဖမ်းဆီးအရေးယူနိုင်ရေးလူကုန်ကူးမှုနဲ့နိုင်ငံဖြတ်ကျော်ရာဇဝတ်မှုတရားမဝင်စီးပွားရေးလုပ်ငန်းများလုပ်ကိုင်နေမှုတွေကိုဖေဖော်ဝါရီလ18ရက်နေ့ကနေ24ရက်နေ့အထိဖမ်းဆီးမှုတွေဆောင်ရွက်ခဲ့တာဖြစ်ပါတယ်။ထိုင်းတော်ဝင်ရဲတပ်ဖွဲ့က6ရက်အတွင်းစစ်ဆေးဖမ်းဆီးရာမှာပြစ်မှုကျူးလွန်သူနိုင်ငံခြားသား9532ဦးကိုအရေးယူနိုင်ခဲ့ကြောင်းဖေဖော်ဝါရီလ26ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်။ဖမ်းဝရန်ထုတ်ခံထားရသူ209ဦးတရားမဝင်နေထိုင်သူ6239ဦး overstay နဲ့နေထိုင်သူ885ဦးနိုင်ငံသားမှတ်ပုံတင်ရုပ်သိမ်းခံရသူ120ဦးခွင့်ပြုမထားတဲ့တားမြစ်ထားတဲ့လုပ်ငန်းလုပ်ကိုင်နေသူ463ဦးနဲ့တခြားဥပဒေချိုးဖောက်သူ1628ဦးတို့ပါဝင်တယ်လို့ဆိုပါတယ်နိုင်ငံလိုက်ဖမ်းဆီးအရေးယူခံရမှုစည်ရင်ထဲမှာတော့ထိုင်းနိုင်ငံသား964ဦးမြန်မာနိုင်ငံသား4849ဦးလာအိုနိုင်ငံသား1699ဦးကမ္ဘောဒီးယားနိုင်ငံသား1386ဦးဘီယက်နမ်103ဦးနဲ့တခြားနိုင်ငံသား912ဦးဖမ်းဆီးခံခဲ့ရတယ်ဆိုပြီးထိုင်းတော်ဝင်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်